တမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ကဘင်္ဂလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေကြသူတွေနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ကမွတ်စလင်လို့သုံးနှုန်းပြောဆိုကြဖို့မြန်မာအစိုးရကကုလသမဂ္ဂမှာမနေ့တောက်ကြနေ့ကပထမဆုံးချိန်တရားဝင်ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်နှိမ်ပယ်နှိပ်စက်မှုတွေအဓိကဖြစ်ပေါ်စေတာဟာဘာသာရေးအခြေခံဝါဒီကြောင့်ဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်မိုင်နာကီယိုင်ကသုံးနှုန်းပြောဆိုခဲ့တဲ့အပေါ်မှာတုံ့ပြန်ပြောကြားလိုက်တာလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဂျနီဗာမှာကျင်းပနေတဲ့32ချိန်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်ဒေါ်သက်တင်စာထွန်းကအခုလိုပြောဆိုသွားပါတယ်။
For the sake of harmony and mutual trust between two communities, it is advisable for everyone to use the term the Muslim community in Rakhine.
လူမှုအတိုင်းဝိုင်းနှစ်ဖက်ကြားမှာအဆင်ပြေပြီးအပြန်အလှန်ယုံကြည်မှုရဖို့အတွက်ရခိုင်ပြည်နယ်က Muslim အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့အတွက်မြန်မာအစိုးရအနေနဲ့အားလုံးကိုအကြံပြုတင်ပြချင်ပါတယ်
။မနေ့ကလူခွင့်ရေးကောင်စီညီလာခံမှာငင်းချင်းစွာစူဝေးဆန္ဒပြခွင့်နဲ့ပတ်သက်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်မိုင်နာကီယာရဲ့အစီရင်ခံစာအပေါ်မှာမြန်မာအပါအဝင်အဖွဲ့ဝင်နိုင်ငံတွေကတုံ့ပြန်ဆွေးနွေးခဲ့ကြတာပါဒီအစီရင်ခံစာမှာဘာသာယူဆတင်းကျပ်တဲ့အခြေခံဝါဒီတွေကြောင့်အကြမ်းဖက်မှုတွေဖြစ်ပေါ်စေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်နေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကီယိုင်ကအခုလိုပြောဆိုခဲ့တာပ
ါ Buddhist fundamentalism underlies much of the persecution of the Rohingya people of Myanmar
မြန်မာနိုင်ငံမှာ Rohingya တွေအပေါ်ညှဉ်းပန်းနှိပ်စက်မှုအများအပြားကိုအဓိကဖြစ်ပေါ်စေတာဟာဗုဒ္ဓဘာသာအခြေခံဝါဒီကြောင့်ဖြစ်ပါတယ်
အခုလိုကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့မမှန်ကန်တဲ့နာမည်တွေပေးပြီးသုံးနှုန်းပြောဆိုသွားတာကိုမြန်မာအစိုးရကထောက်ခံမှာမဟုတ်ကြောင်းနဲ့အဲ့ဒီလိုမှန်ကန်မှုမရှိတဲ့အမည်တွေသုံးခြင်းအပြင်အခြေအနေတွေကိုပိုးပြီးဆိုးရွားစေကြောင်းမြန်မာအစိုးရကိုယ်စားလှယ်ဒေါ်သက်တင်စာထွန်းကညီလာခံတွင်တုံ့ပြန်ပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဗုဒ္ဓဘာသာအခြေခံဝါဒီဆိုတာမျိုးမရှိကြောင်းအခုလိုညင်းဆိုသွားပါတယ်။
We would like to stress that in Myanmar there is no such thing as Buddhist fundamentalism.
မြန်မာနိုင်ငံမှာဗုဒ္ဓဘာသာအခြေခံဝါဒီဆိုတာရဲ့လို့မရှိပါဘူး။စေတနာမြင့်တန်တဲ့တီးခံမှုအစတာတွေကိုပဲဗုဒ္ဓကနေအဓိကထားပြီးပြောကြားခဲ့တာပါ။ဒေါသအမုန်းနဲ့တီးခံတဲ့တရားမရှိတာမျိုးကိုလည်းဗုဒ္ဓကသင်ကြားမပေးခဲ့ပါဘူး။ကျမတို့မြေပေါ်မှာဘာသာအယူအဆတင်းကျပ်တဲ့ဘယ်အခြေခံဝါဒီမဆိုကျမတို့ရဲ့အတိုင်းအတာအများစုကနေလက်မခံကြပါဘူ
း။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဂျူလ13ရက်နေ့ကနေဂျူလိုင်လ10ရက်နေ့အထိကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာငင်းချစွာစုဝေးဆန္ဒပြခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မိုင်နာကီယိုင်ကမင်းကတင်သွင်းတဲ့အစီရင်ခံစာမှာတော့ဘာသာယူဆတင်းကျပ်တဲ့အခြေခံဝါဒီတွေဟာတကဘာလုံးမှာကြီးထွားလာနေပြီးငင်းချစွာစုဝေးဆန္ဒပြခွင့်ကိုစိုးရိမ်စရာကောင်းလောက်အောင်ချိန်ချောက်နေကြောင်းတတိပေးပြောကြားခဲ့ပါတယ်ရှင်